မြန်မာနိုင်ငံရဲ့စစ်တပ်ရဲ့ညှဉ်းပန်းနှိပ်စက်မှုနဲ့ထိုးစစ်တွေကြောင့်အိန္ဒိယထိုင်းနိုင်ငံတွေကိုထွက်ပြေးလာတဲ့မြန်မာတိုင်းရင်းသားဒုက္ခသည်တွေကိုနေရအတင်းကျပ်ပြန်ပို့တာတွေမလုပ်ဘဲအကာအကွယ်ပေးဖို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ Fortified Rights အဖွဲ့ကထိုင်းဆိုရကိုဒီနေ့တောင်းဆိုလိုက်ပါတယ်။ထိုင်းမြန်မာနယ်စပ်မှာမြန်မာဒုက္ခသည်တွေနယ်စပ်ဖြတ်ကျော်ထွက်ပြေးတဲ့လက်လုံယာယီတရားတစ်ခုကိုထိုင်းစစ်တပ်ကဖျက်ဆီးနေတဲ့ဗီဒီယိုတစ်ခုပြီးခဲ့တဲ့မေလ3ရက်နေ့က Fortified Rights အဖွဲ့ကထုတ်ပြန်ခဲ့ပြီးဒီဗီဒီယိုဟာလူမှုကွန်ရက်မှာပြန့်နှံ့ပြီးတော့ထိုင်းနိုင်ငံမှာလည်းလူအများအပြားကြီးစုခဲ့ကြပါတယ်။ထိုင်းနိုင်ငံတမဟာသုံးအခြေစိုက်စစ်တပ်ကတော့ဒါဟာနယ်စပ်ဖြတ်ကျော်တရားမဝင်မောင်းခိုကူတာတွေကိုနှိမ်နှင်းဖို့အတွက်ဖြစ်ပြီးလုံရုံလုံစင်ကိစ္စတစ်ခုသာဖြစ်တယ်ဆိုပြီးတော့တုံ့ပြန်ပါတယ်။ထိုင်းနိုင်ငံဟာနိုင်ငံတကာဒုက္ခသည်များဆိုင်ရာ1969ခုနှစ်ကုလသမဂ္ဂသဘောတူညီချက်ကိုလက်မှတ်မထိုးထားပေမဲ့နေရပြန်မယ်ဆိုရင်ဘေးဒုက္ခကြောက်ရွံ့နေတဲ့ဒုက္ခသည်တွေကိုကာကွယ်ရမယ်တောင်းဝန်ရှိတယ်ဆိုပြီးတော့45 rights လူခွေရေးအဖွဲ့ကကြေညာချက်ထုတ်ပြန်ထားတာပါစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံသားဒုက္ခသည် 18,000 လောက်ထိုင်းနိုင်ငံထဲကိုနေဆက်ဖြတ်ကျော်ထွက်ပြေးခဲ့တဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ခန့်မှန်းချက်ကိုကူးကားပြီးတော့ကြေညာချက်မှာဖော်ပြပါတယ်မြန်မာနိုင်ငံတွင်းမှာလည်းအိုးမဲ့အိမ်မဲ့ထွက်ပြေးနေတဲ့ဒုက္ခသည်9,000ကျော်ရှိတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေကခန့်မှန်းပါတယ်နေဆက်ဒေသအထူးသဖြင့်နိုင်ငံသားဒေသတွေမှာစစ်တပ်ရဲ့ထိုးစစ်စင်တာတွေပိုတိုးလာနေပြီးနေကြတဲ့ဒါကိုကြော်ပြီးတော့လူသားချင်းစာနာမှုအကူအညီတွေအရေးပေါ်ပြဖို့လိုတဲ့အကြောင်းဒေသရင်းလူခွင့်အဖွဲ့တစ်ခုဖြစ်တဲ့ All ASEAN အဖွဲ့ကလည်းတိုက်တွန်းထားပါတယ်ခင်ဗျာ။